အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူကဂါဇာစစ်ပွဲပိုပြီးကျပြန့်ပြီးဒေသတွင်းကူးဆက်လာအောင်လှုပ်ဆောင်နေတဲ့အပေါ်တူရကီသမ္မတရီဆက်တဲယက်အာဒိုဝန်ကဒီကနေ့ဇွန်လ26ရက်နေ့မှာဝေဖန်ပြောကြားလိုက်ပါတယ်။အစ္စရေးကလက်ဗနွန်ကိုတိုက်ခိုက်ဖို့ပြင်ဆင်နေတာကိုတွေ့လိုက်ရပြီးအနောက်အုပ်စုနိုင်ငံတွေဟာအစ္စရေးရဲ့လုပ်ရက်ကိုလက်ယူရှုထားရုံနဲ့မကဘဲအားပေးအားမြောက်လုပ်တာတွေပါရှိတယ်လို့လည်းတူရကီသမ္မတကပြောပါတယ်။ဂါဇာမှာဟာမတ်စစ်ပွဲနဲ့တိုက်နေတဲ့စစ်ပွဲတွေရဲ့အချိန်အမြင့်ဆုံးကာလကိုကျော်လွန်သွားပြီလို့အစ္စရေးဝန်ကြီးချုပ်ကမကြသေးခင်ကပဲပြောကြားခဲ့ပြီးဟက်ဇ်ဘောလာအဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်နေတဲ့နိုင်ငံမြောက်ပိုင်းလေဗနွန်နယ်စပ်ကိုသူတို့တပ်ဖွဲ့တွေကိုဆစ်လွတ်သွားမယ်လို့ပြောပါတယ်။ဒီလိုစစ်မျက်နှာပြောင်းလဲတဲ့လုပ်ရဟာခုခံကာဝေးရေးအတွက်ဖြစ်တယ်လို့လည်းဝန်ကြီးချုပ်နက်တန်ယာဟူကပြောပါတယ်ခင်ဗျာ။